တရုတ်နိုင်ငံထောက်တောင်မှရှူနန်ပြည်နယ်ကလန်ဆန်းမဲခေါင်မြေပူပေါင်းဆောင်ရွက်ရေးဆိုင်ရာပထမဆုံးအစည်းအဝေးကိုတရုတ်နိုင်ငံကအင်ရှန်ဖြစ်ဒီကနေ့လက်ခံကျင်းပပါတယ်။ဒီအစည်းအဝေးမှာတရုတ်ကမ္ဘောဒီးယားလာအိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံကြီးဝင်ကြီးတွေတက်ရောက်ကြတာပါ။ တရုတ်နိုင်ငံတဲကအပိုင်းကိုလန်ဆန်းမြေလို့ခေါ်တဲ့အရှေ့တောင်အာရှဒေသရဲ့နာမည်ကျော်မဲခေါင်မြေဟာဟိမဝန္တာတောင်တန်းထွေခါနေတရုတ်နိုင်ငံကိုဖြတ်မြန်မာလာအိုထိုင်ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေစီကိုစီးဆင်းနေတာဖြစ်ပါတယ်။အစည်းအဝေးမှာတော့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီ၊ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဟွန်နန်ဟွန်း၊လာအိုနိုင်ငံသားဝင်ကြီးထောက်လောက်ဆစ်ဆို စီးပွားရေးတိုးချဲ့ဖို့နဲ့တန်တမာရေးအရာဩဇာလွှမ်းမိုးနိုင်ရေးမဟာဗျူဟာတစ်ခုရဲ့အစီအပိုင်းဖြစ်တရုတ်နိုင်ငံကမဲခေါင်မြစ်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံထားပါတယ်။မြစ်ရဲ့တချို့အစီအပိုင်းတွေကိုပိုကြီးတဲ့သင်္ဘောတွေဖြတ်မောင်းနိုင်အောင်မိုင်းခွဲပြီးတိုးချဲ့တာ၊ပို့ကုန်သွင်းကုန်ဆိုင်ရာလုပ်ငန်းအဆင့်တွေချော့လွဲကူချုံးမွေအောင်လုပ်တာနဲ့တင်းမော့တင်ဆောင်ရေးဆိုင်ရာလုပ်ငန်းတွေကိုတိုးတက်အောင်လုပ်တာစရော်တွေကိုတရုတ်နိုင်ငံကလုပ်ထားပါတယ်။မြစ်ချောင်းတစ်လျှောက်ကလူဦးရေ360လောက်ဟာစားနပ်ရိက္ခာတည်ယူပို့ဆောင်ရေးနဲ့သူတို့နေစဉ်ဘဝတွေရဲ့တခြားလိုအပ်ချက်အမျိုးမျိုးအတွေ့မဲခေါင်မြစ်ကိုမှီခိုအားထားနေကြရတာဖြစ်ပါလေရှင်။